က်ရှိဖြစ်ပေါ်နေတဲ့ကမ္ဘာစီးပွားရေးအခြေအနေအရဒေါ်လာငွေလဲနှုန်းမြင့်တာဟာမြန်မာတနိုင်ငံထဲတော့မဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာအခုလိုငွေလဲနှုန်းတက်တာဟာဈေးကစားတဲ့သူတွေကြောင့်ဖြစ်နိုင်တယ်လို့ရခိုင်ဗဟိုပန်ဒုတိယဥက္ကဋ္ဌဟောင်းဦးတန်းလွင်ကသုံးသပ်ပါတယ
်။စားနိုင်အောင်လည်းတက်လို့ဖြစ်တာပဲ။ဒါပေမဲ့ဟိုသူတို့တက်တာတဲ့ဒီမှာပိုတက်တယ်ဆိုရင်အတိတ်တွေတော့ဟိုပေါ့ဈေးကစားမှုဖြစ်နေတာဟုတ်လား။
ဟုတ်ကဲ့။
ဟောပြအမြဲတစေအလိုပဲကောလာလေးလွတ်လွတ်ပြီးတော့ပါဈေးကစားကြတာများတယ်။ဒီလက်နဲ့တော့ရဲ့အခြေခံသဘောတရားပါလို့ဆိုတော့သူကတော့တာမကြည့်ရင်တော့ဒါ supply and demand ပေါ့ဟုတ်မလား။ supply and demand ဆိုတာမြန်မာပြည်ကလည်းအရင်နဲ့စာပုဂ္ဂိုလ်ကနည်းနည်းဟိုတိတ်ပြီးတော့အလုပ်မဖြစ်တာဟုတ်မလား။နောက်ရငွေပေါ့လေ။အဓိကရငွေပိုင်းမှာတော့ကျွန်တော်ပြောတဲ့ tourist ကမလာကြတော့အဲဒီ tourist ကရတယ်ဆိုရင်လည်းရော့သွားတာရှိတယ်လေ။အဲ့ဒါလည်းတပိုင်းပါပဲ။နောက် FDI ကဒီလောက်ဝင်လာတော့အဲ့ဒီမှာလည်းသူနဲ့ဆက်ဆက်ပြီးတော့မှဒီခုနဒေါ်လာ income ကနေရောပြန်အောင်။အဲတစ်ခါကလည်းပြည်ကောင်ကလည်းသူအထက်လျောက်ကလည်းဟိုနေရှိနေအောင်။ဓမ္မရှိနေတော့အဲ့ဒီမှာသူကဝါချင်းတဲ့သူကသဘောပေါက်သွားတော့အဲ့မှာဝင်ဖြစ်သွားဒေါ်လာဈေးတက်လာအဲ့လိုဖြစ်တာအဆမတန်ဈေးတက်လာပါ။
အခုလိုငွေလဲနှုန်းရုတ်တရက်တည်းတည်းသာသာထိုးတက်သွားခြင်းရဲ့တစ်ဖက်မှာတက်တုံးကလိုပဲအကြလဲကျန်းနိုင်တဲ့အလားအလာရှိတာကြောင့်ဒါကိုသတိထားဖို့လိုမယ်လို့ဦးတန်းလွင်ကသတိပေးပါတယ်
။ဈေးကစားကကြောက်စရာကောင်းတာတကယ်လို့တက်တင်တက်ထိုက်တဲ့ဥမာဒေါ်လာကနည်းနည်းတမိုးမြင့်လာတယ်တခြားနိုင်ငံကလည်းလိုပဲမြင့်နေတာဆိုရင်တော့တက်တင်တက်ထိုက်တဲ့အချိန်လေးတက်ကိုပိုတက်တယ်ဆိုရင်တော့အဲတခါဈေးကစားကကျန်းကျင်ရှိတာတော့ပြုတ်ကျဖို့ရှိတယ်နော်။ဥမာအတက်ကျရင်လည်းအကြကျန်းတယ်ဆိုရင်ဟုတ်တော့တရားလေဟိုအရင်တော့အတိတ်ကြုံရှိခဲ့ပြီနော်အဲ့ဒါလည်းနည်းနည်းတော့ရှိတယ်အဲ့ဒါလေးကကောင်းတဲ့လက္ခဏာကမဟုတ်ဘူးတက်လိုက်ကြလိုက်တက်ကြလိုက်ကြလိုက်ဆိုတာကနော်မကောင်းအမားလေးလေးတုန်းကတော့သူ့တဘောတရားတော့ဒါတက်တဲ့နဲ့တက်မယ်ကြလိုက်ကြမယ်ဆိုတော့ဒါတော့အမျိုးစီရှိတာပဲဒီလက်နိုင်ငံမှာတော့တက်ရင်လည်းဖြည်းချင်းတက်တယ်ကြရင်လည်းဖြည်းချင်းကြတာပေါ့ဗျာအဲ့ဒါမြန်မာကျတော့တခါဟိုတက်လိုက်နဲ့ထောင်းနဲ့ထောင်းနဲ့အပေါ်ကြီးရောက်သွားအပြောသူကြရင်လည်းဟာတခါတော့အောက်ထိပြုတ်ကြအဲ့တော့မတော့
ငွေလဲနှုန်းမြင့်တက်ခြင်းရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်တွင်းကုံပေါ်မိခိုအားထားရတဲ့မြန်မာနိုင်ငံအတွက်ကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်ပေါ်စေနိုင်ပါလေ
အချိန်ရရင်တော့လေဒါသူ lag factor ရှိတော့ဘောချက်ချင်းလည်းရင်တော့မဟုတ်ဒီတိုင်အောင်တော့မှာဟိုကတွင်းကုံအနေနဲ့ဟိုဟိုဆိုတော့ဟုတ်လားဟိုရင်နာစည်းတုံးတွေတက်လာမယ်နော်အဲ့ဒီကသူစင်းတခါခုနဒီတော်တဲ့ဘောတော်လာစိတ်တွေတက်မှာပေါ့နော်ကိုပီစီတော်တော်လာစိတ်တက်ရင်ဘုရားရှိခိုးရှိတယ်ဆိုတော့ဟိုသဘောတရားတော့ရှိနေပါပဲဟုတ်လားမလားเนาะဒါပေမဲ့တခုဒီမှာကခက်တာကဤစမားနေတာတခုအရင်ဆိုးရလက်ထဲရောအခုဆိုးရလက်ထဲရောပါရီဤစတခုမားနေတယ်ဆိုတော့ဒါဒီဒေါ်လာဈေးတက်တာကြတာကတော့ဒါ market ရဲ့ဟိုဤစပေါ့ဈေးကွက်ရဲ့သဘောတရားရပဲသူကလည်းဒီဓမ္မရှိရင်တက်မယ်ဟလားဓမ္မရှိရင်ချာမယ် supply နဲ့လာရင်ချာမယ် supply နဲ့တတာပြန်တယ်ဆိုရဲဒီဘောတရားဝယ်တော့လက်ခံတာဈေးကစီးပွားရှင်နေမျိုးလေအဲ့တော့သူတို့ကတခုပြောက်နေတာက the role of the government ဆိုတာဟာဒီလိုအဲကိစ္စတွေမှာအစိုးရရဲ့ဟိုတောင်းဝန်နော်အစိုးရရဲ့ဟိုအခန့်ကဏ္ဍလည်းရေးကြည့်ရဆိုတာလေတော့နည်းနည်းမိတွေဝင်ရတယ်ဟာလားဟိုကဒီဘောတရားတော့ရင့်ကျက်တဲ့ဒီ market economy ကရင့်ကျက်တဲ့အတိုင်းကတော်ပြားဒီလိုသဘောမထားဘူ
းဒါကြောင့်အခုလိုဈေးကွက်အတွင်မတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့အချိန်ငွေလဲနှုန်းတွေအတက်အကျကျတဲ့အချိန်မျိုးမှာဗဟိုပိုင်းရဲ့အကြဝင်ဆောင်ရွက်မှုလိုအပ်တယ်လို့လည်းဦးတန်းလွင်ကပြောပါတယ
်ဒီခုနဈေးကွက်မှာဗဟိုပိုင်းအနေနဲ့အနေနဲ့လေးဟိုနည်းနည်းလှုပ်ရှားဖို့လိုတာပေါ့ဈေးကွက်မှာဟာကသူကလူတက်နေပြီးရင်ဘာကြောင့်တက်လဲကျလဲဒါမျိုးတွေပေါ့နော်အကုန်လုံးကသူကစဉ်းကြလေ့လာပြီးတော့မှဒါအရေးယူဆောင်ဖို့လိုတာပေါ့ဟာဒါတကယ်ကိုဟိုရင်းဖြစ်တာလားတကယ်ဓမ္မကြောင့်ဖြစ်တာလားဒါ supply ကြောင့်ဖြစ်တာလားအဲဒါဆိုလိုက်တမလေးပုံပဲကုနာပြောရဲဟာလာဒီဈေးကြတာကြောင့်ဖြစ်တာလားဒါသူ့အပြီးတရား analyze လုပ်ပြီးတော့မှဒါအရေးယူဆောင်တဲ့တော့ဟုတ်ရမလားအဲသူကအခုငြိမ်နေလို့ရှိရင်တော့လေဒါ market ကတော့သူကြီးစိုးသွားမှာပဲဟုတ်ရမလားသူက market ထိနေမှာမဟုတ်ဘူးပိုပိုင်းတောင်းော်လဲဒီကိစ္စမျိုးမှာရေးကြည့်တာလीအစိုးရတောင်းော်လဲရေးကြည့်ရဲဟောဒီပြီးတော့တရားတော့ဟိုဖြည်းဖြည်းနဲ့တော့အပွန်ကြီးပေါ့နော်လက်ပွန်ကြီးတခါတရားကြည့်ရောမှာစီးပွားရေးမှာဘာကြီးဖြစ်နေလဲဟုတ်လားကျွန်တော်တို့ adjustment ဆိုရဲဟုတ်လားဘာလို့တင်နေနော်ဒါလေးပေါ့နော်ဟိုဖြည့်ရှုံးမှုတွေပါလေအဲ့ဒါရှိတင်လောက်တွတ်တင်လားဘာလားညာလားဆိုဒါလေးကိုလုံးတော့ဆက်ဆက်နေတယ်လေဒါစဉ်းစားဖို့လိုတဲ့ချက်တွေပ
ါဒါပေမဲ့လက်ရှိအချိန်ထိဗဟိုဗန်တာဝန်ရှိသူတွေအပါအဝင်ဗန္ဓာယဝန်ကြီးဌာနရဲ့ဂျာဝင်ဆောင်ရွက်မှုတွေကိုမတွေ့ရသေးပါဘူးဒါကြောင့်တာဝန်ရှိသူတွေရဲ့လုံနိုင်ကန်နိုင်စွမ်းအရေးအချင်းကိုမေးခွန်းထုတ်เสียဖြစ်လာနေတာပါ
ဒါဟိုရှင်းရှင်းလေးလေးမလို့တော့မဆိုင်တတ်တာအဓိကပဲ တော့မလို့တော့မဆိုင်တော့သူကလည်း market မှာလာပြောနိုင်ဆိုနိုင်တဲ့အရာမဖြစ်လာဘူးဖြစ်လာတာပေါ့မပြောမပြောချင်တော့ဘူးဟုတ်လားပြောရင်လည်းမသွားဘူးလားဆိုတော့ဘယ်ဖြစ်တယ်နောက်တစ်ချက်ကလည်းပါလဲဆိုတော့အစိုးရမှလည်းတခုရှိတာကသူတို့လည်းစိုးရိမ်နေတော့ရှိရတာအတွေ့အလူလည်းတိတ်တော့ပြစ်တယ်လို့မရဘူးဒါပါလဲဆိုတော့အဖက်ကလည်းဟိုမှာကျွန်တော်တို့အင်္ဂလိပ်ခေတ်ကပြန်တန်းတဲ့ official secret act ရရှိရလေအဲ့ဒါနဲ့ခါဖန်းတယ်လေဒုက္ခပဲဆိုတော့တချို့လည်း silent ပေါ့ဗျာတော်တော်ကြီးကလည်းမပြောတော့ဘူးအဲ့ဒါဘလို့ရှိမရှိဘပြုတ်ဆိုတာမျိုးပုံစံမျိုးတွေပဲသွားနေတဲ့သဘောရှိုံရတယ်အမင်းတို့ရားပြောနေပြောနေဒါဆိုတချို့လည်းဟိုအမိမဖို့ပြရဲဘူးပြောရတယ်အဲ့ဒါတိုးတိတ်နဲ့ပြောနေတာဆိုတော့ဘယ်ကြည့်ရောက်မလဲတကယ်နိုင်ငံမှာရည်ရဲဘိုးဘာဥဒါရဘာလို့ဟာလားဘိုးဘာလို့ဆိုတာကတကယ်ဈေးကတော့တင်းကြောင်းနေတာလေဟာလားအခုကြည့်ရဆိုရင်တော့တခါလေးဟိုဟို media friendly လေးဖြစ်တာဘယ်လိုလဲဒီကတခါတစ်ချိန်တခါလေးကနာ two message ကြီး pass ဆိုသွားပြီးတော့ဟာလားကွာဒီက conference ကနာနာလို့အဲ့တော့ back မှာဒီဈေးကလည်းဟာဘိုးဘာကြည့်နေပါလားတို့ဒီအများဆုံး workshop တွေပါကြဆိုတော့ပြီးတော့ဟာတို့လည်းတောင်းတောင်းဆိုတော့မလို့ရဲဘူးဗျာ
လက်ရှိဘဏ္ဍာနှင့်အတွင်းဝန်ကြီးဌာနအလိုက်လုံငွေပြမှုတွေရှိနေတဲ့အပြင်လာမယ့်2018-2019ဘဏ္ဍာရေးနှစ်မှာကျပ်ဘီလီယံ5000လုံငွေပြမယ်လို့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုတဲ့အချိန်မှာပဲမြမကျပ်ငွေနဲ့ဒေါ်လာငွေလဲနှုန်းဟာမကြုံဘူးတဲ့ပမာဏနဲ့ဇူလိုင်လ26ရက်နေ့မှာတော့ဒေါ်လာကို1448ကျပ်အထိထိုးတက်သွားကြတာပါဒါအပြင်ကာကွယ်ရေးဝန်ကြီးဌာနကလည်းလာမယ့်ဘဏ္ဍာနှစ်မှာဘတ်ဂျက်တိုးမြင့်ပေးဖို့တောင်းဆိုထားပြန်တော့ငွေကလေးကအနေဒီအစိုးရလက်ထက်မှာအများပြည်သူအတွက်အရေးပါလာတဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာဘတ်ဂျက်တုံးဆွဲမှုနည်းတယ်လို့ထောက်ပြဝေဖန်မှုတွေရှိနေတာကြောင့်အဲ့ဒီဝေဖန်မှုတွေဟာပိုတိုးလာမဲ့သဘောရှိနေပါတယ်ခင်ဗျာ။